မြန်မာနိုင်ငံတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးလူနာတွေကိုကုသရေးအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတာနဲ့အတူသေဆုံးသူတွေလည်းတိုးလာနေတာကြောင့်အလျင်မီအောင်တကြိုဖို့စီစဉ်နေရတဲ့အကြောင်းအကူအညီပေးအဖွဲ့တွေကပြောပါရယ်တစ်ချိန်တည်းမှာပဲ COVID-19 ရောဂါလက္ခဏာပြတဲ့လူနာတွေရဲ့မိသားစုဝင်တွေလည်းအောက်ဆီဂျင်ရရှိရေးအတွက်ဆက်ပြီးစူးစမ်းနေကြရပါတယ် AP နဲ့ AFP သတင်းဆောင်မတွေကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကတင်ဆက်မှာပါ
ရန်ကုန်မြို့ကရေဝေးတုတ်တန်ကမိသူကျိုးဆက်၃လုံးနဲ့မနေ့၈နိုင်ကနေညနေ၅နိုင်ရဲ့အထိတည်ဆုံးသူတွေကိုဇက်တိုက်တကြိုပေးနေရတယ်လို့ရေဝေးတုတ်တန်တာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီကနိုင်ငံတွင်းကိုဗစ် -19 အရေးကင်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မခံတာကြောင့်သူ့နာမည်ကိုတော့မဖော်ပြဖို့ပြောပါတယ်ရန်ကုန်မြို့ကကိုတန်းစော်ဝင်းကတော့ညီမဖြစ်သူကိုလောလောလတ်လတ်ဆုံးရှုံးထားသူပါ
အိုးရယ်ရေပေါ့ပထမနေ့ကသူကမူးတယ်မူးတယ်ဆိုပြီးတော့အပရက်ရှာရလို့မူးတယ်မူးတယ်ဆိုပြီးတော့လိုက်တယ်ဟောပေါ့ဒီဆေးရည်တွင်းနဲ့ဆေးရည်ထိုးတယ်ပေါ့ဆေးရည်စားပြီးတော့နေရပေါ့ဒီအောက်ဆီဂျင်ရှိရယ်နေ့တည်းရေပေါ့နေ့တည်းရေကလည်းတော်တော်ခံစားလိုက်တာပေါ့သူကဒီကြက်လို့ဒီနောက်ဘာယောဂါခံစားမှရှိတယ်ဟာဒီမနေ့ကျမှအခုစားစီတန်းနဲ့အိမ်မှာအောက်ဆီဂျင်လည်းရေညာကျွန်တော်တူတကောင်ဟာဟောရတယ်အိုးကြီးလုံးကြီးအဲ့ဒါသူတို့အိုးပြတ်တော့လေအိုးပုံတော့လေပုံတော့ကြောင်းနေတာအခုကြောင်းအော်ဒီနေ့ပေါ်လာတော့
ကိုဗစ် -19 အတီးပြုလူနာသေဆုံးခဲ့ရင်အရက်ဖက်အကူအညီပေးရေးအဖွဲ့တွေကကူညီဆောင်ရွက်ခွင့်ကိုအာဏာပိုင်တို့တားမြစ်ထားတာပါအခုအရက်ဖက်အကူအညီပေးရေးအဖွဲ့တွေကူညီပေးနေကြတဲ့နာရီးတွေမှာအများစုကအောက်ဆီဂျင်ပြတ်လတ်မှုကြောင့်သေဆုံးရသူတွေလို့ပြောပါတယ်ကိုဗစ် -19 ရောဂါလက္ခဏာပြသူတွေနဲ့ကိုဗစ် -19 ရောဂါဖြစ်ပေမဲ့ဆေးရုံတက်ခွင့်မရသူတွေအောက်ဆီဂျင်သုံးပြီးအိမ်မှာကုသနေကြတာပါအောက်ဆီဂျင်သာရရင်အဆင်ပြေမှာပဲလို့ရန်ကုန်မြို့ကကိုတန်းစော်ဝင်းကပြောပါတယ
်အောက်ဆီဂျင်သာရမယ်ဆိုတော့သိစရာအကြောင်းမရှိဘူးအောက်ဆီဂျင်ရဖို့ကကျွန်တော်တို့ကပတ်စံနဲ့ဟိုတသိန်းတန်တာကိုနှစ်သိန်းခွဲပြီးလည်းမရဘူးနှစ်သိန်းတန်တာ၄သိန်းပြီးလည်းမရဘူးဝယ်ပြီးတော့ဒီအောက်ဆီဂျင်ဝယ်လာပြီးတော့ဒါရှိပဲလို့ဒါကုန်သွားရင်လည်းပြန်ထည့်ဖို့ကအဆင်မပြေဘူးအဲ့လိုလေးပေါ့
ပြီးခဲ့တဲ့သတင်းပတ်တွေကစလို့နိုင်ငံတော်ဝန်အောက်ဆီဂျင်ရရှိရေးတန်းစီဆောင်ဆိုင်ဝယ်ယူနေကြရပါတယ်။အောက်ဆီဂျင်အလုံးအလောက်မရသလိုအောက်ဆီဂျင်တူလောင်တဲ့အိုးတွေလည်းပြက်လက်နေတာပါ။အောက်ဆီဂျင်ရရေးလာပြီးတော့တန်းစီဆောင်ဆိုင်နေတဲ့ရန်ကုန်မြို့ကကိုရဲကျော်မိုးကလည်းအခုလိုရှင်းပြပါတယ်
။ဒါအခုဒါကျွန်တော်မအိပ်ပဲနဲ့3နာရီ15-20လောက်ပါပေါ့။ပုံပေါင်းလေးလက်ရှောင်သွားသေးတယ်ဗျာ။ဘာဖြစ်လို့ကျွန်တော်မာရှယ်လို့ထုတ်တာတော့4နာရီ10နာရီတော့အဲသူတို့ကတွေးမှလည်းစိုးရတယ်အဲ့တော့3နာရီကြော်ကြော်လောက်မှထွက်လာတော့3နာရီကျော်လောက်ဒီရောက်တယ်ကျွန်တော်နံပါတ်15ကျွန်တော်ရှေ့မှာစီနီယာနေအများကြီးရှိတယ
်မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုင်းဝိုင်းကအရေးပေါ်အခုအညီမပေးရင်တည်ဆုံးမှုတိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဗုဒ္ဓဟူးနေ့မှာသတိပေးပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကပုံမှန်မလဲပတ်နိုင်ဖြစ်နေတာပါရန်ကုန်မြို့ကကိုရဲဝင်းထွတ်ကအခုလိုပြောပါတယ
်ဒါဖြစ်လို့ဆိုတော့သူတို့ရဲ့ထိန်းချုပ်မှုသူတို့ရဲ့အတီးပေးမှုသူတို့ရဲ့နောက်သူတို့လုံးကန်ပုံတွေကမားနေတာသလွဲဖြစ်နေတယ်လို့ပြောပါအကုန်လုံးဒီထက်ဆိုးဖို့ပဲရှိပျော်သွားဖို့တော့မရှိဒါဖြစ်လို့ဆိုတော့လွန်ခဲ့တဲ့နှစ်ရက်တုန်းကဒီရေဝေးတုံ့ပြန်မှာ38ဦးတမိတယ်နောက်နှစ်ရက်နေမှာ250ဆိုတော့ကျွန်တော်တို့ first wave တွေ second wave တွေတော့3-5000လောက်ရှိ
ရန်ကုန်မြို့ရင်းမိသူကျို့မှုမြေမြုပ်သူကျို့မှုအရေးအတွက်ကိုတော့တာဝန်ရှိသူတွေကတရားဝင်မထုတ်ပြန်ပါဘူးဒါပေမဲ့အကူအညီပေးနေသူတွေနဲ့လူမှုကွန်ရက်ပေါ်မှာခံမှန်းပြောဆိုချက်တွေအရတော့ရေဝေးတုတ်တံမှာနေ့စဉ်တည်ဆုံးသူရုပ်အလောင်း100ကျော်လောက်သူကျို့နေရတာကနေဗုဒ္ဓဟူးနေ့မှာတော့200ကျော်ထိရှိခဲ့တယ်လို့ပြောပါတယ်ရန်ကုန်မြို့ကတခြားသုတ်တံတွေမှာလည်းတကြိုပေးရတဲ့အရေးအတွက်ပုံမှန်ထက်ပိုများနေပါတယ်။တည်ဆုံးသူတွေကိုတကြိုရေးအတွက်သုတ်တံကိုတည်ဖို့အရေးပေါ်ကရဖို့ကလည်းအခက်အခဲဖြစ်လာနေတယ်လို့အမည်မဖော်လို့တဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင်။